Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ14ရက်တနင်္ဂနွေနေ့ညဘက်9:00နာရီ10:00အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32တို့ကနေဖိုင်ယူနာဆင်နိုင်ပါတယ်ရှင်။ကျမနောင်လောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျမသင်္ကီထိုက်ပါ။သတင်းတစ်ပတ်ကြော်ကြားဆန္ဒပြနေတဲ့တူနီရှားနိုင်ငံမှာတော့ဒီကနေ့ဆက်ပြီးဆန္ဒပြကြဖို့စော်ဩနေကြပါတယ်။ရိုဟင်ဂျာတွေထာနေပြန်နိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့မနဲ့ပြန်နေပြည်တော်မှာဆွေးနွေးကြဖို့ရှိနေပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပါမယ်ရှင်
။ကောင်းပါပြီရှင်။အယတာအစိုးရလက်ထက်မှာငြိမ်းချမ်းစွာဆန္ဒထုတ်ပေါ်တဲ့လူငယ်တွေကိုဖမ်းဆီးအကျဉ်းချပြီးတော့တရားစွဲဆိုမှုတွေရှိနေတဲ့အပေါ်ချွင်းချက်မရှိပြန်လို့ပေးရကြောင်းသားလူငယ်နဲ့ရဖက်အဖွဲ့စည်းပေါင်း100ကျော်ကတဘောတာထုတ်ပြန်တောင်းဆိုလိုက်ပါတယ်။
လက်ရှိဖြစ်ပေါ်နေတဲ့ဖန်ဆီးနေရမှုတော်တော်များများကိုရှင်းနိုင်ရင်တော်တော်များများလူငယ်တွေဖြစ်နေတယ်ပေါ့နော်အဲ့လူငယ်တွေရဲ့အဖြစ်အပျက်တွေကြည့်လိုက်တဲ့အခါကျတော့လေလူခွင့်ကြီးချုပ်ပေါက်ခံရတဲ့အကြောင်းအရာမျိုးတွေကိုအဓိကတွေ့ရတယ
်မျိုးသားလူငယ်ကွန်ရက်ကမှတင်စာရှင်းလင်းပြီးပြောတော်တာပါပြည်စုံကတော့မကြခင်ကြမှာပါဒီနောက်မှာတော့မြန်မာဒီမိုကရေစီရာဆွေးနွေးကံကိုတင်ဆက်တော်မှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝဲမှာတော့ဦးစီသူအောင်မြင့်ရဲ့မြန်မာအရေးတုံ့တက်ချက်မြန်မာပြီးမှပေးစာများကဏ္ဍနဲ့ထူခြားဆက်များအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ဒီကနေ့ညဘက်နောက်ဆုံးရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်တူနီရှားနိုင်ငံရဲ့လူမှုရေးနဲ့စီးပွားရေးကိစ္စတွေအပေါ်မကျေနပ်မှုတွေကြောင့်မြို့တော်တူနစ်အပါအဝင်နိုင်ငံတော်ဝန်မှသတင်းတစ်ပတ်ကြာဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးဆန္ဒပြကြဖို့တမကပြည်နယ်နိုင်ငံရေးပါတီတွေကလှုံ့ဆော်နေကြပါတယ်နိုင်ငံအာဏာကို23နှစ်ကြာရယူခဲ့တဲ့သမ္မတဇိုင်းအယ်ဘီဒိုင်းဘင်အာလီကိုဖျောက်ချနိုင်ခဲ့တဲ့တူနီရှားနိုင်ငံရဲ့အာရပ်ຫນွေဦးတော်လှန်ရေးကဒီကနေ့တနင်္ဂနွေနေ့မှာ9နှစ်ပြည့်မြောက်တာလည်းဖြစ်ပါတယ်။အလို့အကန်းလွတ်လပ်မှုနဲ့ဂုံတိတ်ခါလို့လုပ်ခဲ့တဲ့9နှစ်ကကြွေးကြော်ခဲ့ကြသလိုပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲမှာထပ်ပြီးတော့ကြွေးကြော်ခဲ့ကြရပြန်ပါတယ်။တော်လှန်ရေးကလူတွေရဲ့နေ့စဉ်ဘဝအတွက်ဘာမှဖြစ်မလာပဲစိုးသက်ထက်စိုးလာနေတယ်နိုင်ငံရေးသမားတွေကလူထုကိုပစ်ထားပြီးသူတို့တက်တာရတက်တာချောင်းမဲ့အာယုံဆိုင်နေတယ်လို့ဖာတမာဘင်ဟာဆင်းကပြောပါတယ်။တူနီရှားဆိုရရဲ့ချွေးချံချွေတာရေးစီစဉ်တွေအပေါ်ဆန့်ကျင်ဆန္ဒပြမှုတွေသတင်းတစ်ပတ်ကြာထွက်ပေါ်လာပြီးနောက်မှာတော့ချွတ်တဲ့မိသားစုတွေအတွက်အထောက်အပံ့ကိုဒေါ်လာ 80.3 သန်းတိုးမြင့်ဖို့အစိုးရကစီစဉ်နေတယ်လို့တာဝန်ရှိသူတဦးကမနေ့စနေနေ့ကပြောပါတယ်။မိသားစု2သိန်းခွဲလောက်ပါဝင်မှာဖြစ်ပြီးချွတ်တဲ့သူတွေနဲ့လူလက်တန်းစားတွေကိုအထောက်အကူဖြစ်စေမယ်လို့လူမှုဖူလုံရေးဝန်ကြီးကပြောဆိုထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကအတွင်းကိုကလေးဘွားမှာတရားမဝင်ရောက်ရှိလာခဲ့တဲ့တိမ့်နဲ့ချီတဲ့လူတွေကိုအကာအကွယ်ပေးထားတဲ့ဒါကအစီအစဉ်ရအဲ့ဒီအကာအကွယ်ပေးမှုတွေကိုတက်တန်းတိုးဖို့ရှောက်ထားချက်တွေကိုဆက်ပြီးတော့လက်ခံသွားမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကစနေနေ့မှာပြောကြားလိုက်ပါတယ်။ဒါကအစီအစဉ်ကိုအခုနှစ်အကုန်မှာအဆုံးသတ်ဖို့တမတ်ထရမ့်ရဲ့ဆုံးဖြတ်ချက်ကိုအမေရိကန်တရားသူကြီးတဦးကပြီးခဲ့တဲ့သတင်းပတ်မှာယာယီတားမြစ်လိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုနိုင်ငံသားဖြစ်မှုနဲ့လူမှုကြီးကြပ်ရေးဌာန USCIS ကကြေညာလိုက်တာဖြစ်ပါတယ်။နောက်ထပ်ကြေညာချက်မထုတ်မချင်းဒါကအစီအစဉ်ကို2019ခုနှစ်စက်တင်ဘာ5ရက်နေ့မဖြတ်ခင်ကအတိုင်းဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒီကြေညာချက်ထဲမှာပြောထားပါတယ်။ဒါကအစီအစဉ်ရအကာအကွယ်ပေးမှုတွေကိုအရင်ကရထားတဲ့သူတွေအနေနဲ့တက်တန်းထပ်တိုးဖို့တောင်းဆိုနိုင်ကြောင်းဒါပေမဲ့ဒါကအစီအစဉ်ရအကာအကွယ်ပေးမှုတွေကိုဘယ်တော့မှမရထားတဲ့သူတွေရဲ့တောင်းဆိုချက်တွေကိုတော့ USCIS အနေနဲ့လက်ခံမှာမဟုတ်ဘူးလို့ပြောထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်မှာမနေ့စနေနေ့မနက်ပိုင်းဒုံးချီအန်တီရဲ့မှားယွင်းသတိပေးချက်ဟာလုံးဝလက်သင့်ခံနိုင်ကြမရှိဘူးလို့ဟာဝိုင်ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုပြီးဒီဒုံးချီသတိပေးချက်ကလူအမှားဖြစ်တယ်လို့လည်းသူကပြောပါတယ်။ဒုံးချီအန်တီရဲ့သတိပေးချက်ကြောင့်ကျွန်းသူကျွန်းသားတွေကြားထိတ်လန့်တကြဖြစ်ခဲ့တာပါ။ဒီဖြစ်ရကြောင့်ဒေါသထွက်ပြီးစိတ်ပြက်လက်ပြက်လည်းဖြစ်ရတယ်လို့အုပ်ချုပ်ရေးမှူးကမနေ့စနေနေ့နေ့ကင်းပိုင်းမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဘလို့ပုံစံမျိုးနဲ့ဒီလိုအမှားမျိုးဖြစ်ခဲ့တယ်လေဆိုတာကိုသတင်းတောက်တွေကထပ်ခါတလဲလဲမေးမြန်းခဲ့ကြပြီးဒီလိုအမှားမျိုးထပ်မဖြစ်ရအောင်ပြည်내အစိုးရအနေနဲ့အဖက်ဖက်ကအသေးအချာဆောင်ရွက်ပါမယ်လို့အုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်။ဟာဝိုင်ပြည်내ရေးပေါ်စီမံခန့်ခွဲမှုဆိုင်ရာဌာနရဲ့အကြီးအကဲကတော့မှားယွင်းသတိပေးချက်အတွက်တာဝန်ရှိသူတဦးအနေနဲ့ဒီကိစ္စပေါ်မှာစိတ်မသက်မသာခံစားရပါကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မနေ့စနေနေ့မနက်ပိုင်းကရုပ်သံရေဒီယိုအီးမေးလ်နဲ့လက်ကင်ဖုန်းတွေကနေအရေးပေါ်သတိပေးချက်ရရှိခဲ့ပြီးတော့နောက်မှာတော့ထိတ်လန့်ကြဖြစ်ခဲ့ရတယ်လို့ဟာဝိုင်ဒေသခံတွေကပြောဆိုကြပါတယ်ရှင်။
Philippine Tamara Rodrigo Duterte ga tu ni ne tu ye Tamara tatan 6 ne ko that thu thwa bo sait mwin sa da lo chin ni ma chin ba me yue kaw pwe ri ko phyat tain thwa bo le sait mwin sa bu lo pyo lai ba de yue kaw pwe ri pe phyat pho ma shi da lo tatan tu thwa bo le ma shi chaung a thu thapin tu ye Tamara tatan ko tu bo ma shi bu lo Minda Tadin website ne twei song mi myan sin ma Tamara Duterte pyo ja ka ya phit ba de tu ye Tamara tatan ga lo 2022 khu ne ma kaun so ma phit ba de Tamara Duterte ha Philippine Federal Asoya ne sain ne tu ye amien ni ne patat pi lo Minda Tadin thana ne twei song mi myan ga ma pyo su ka da phit ba de Tamara Duterte ga tu ni ne wunji chou snit ko snit lo oza chi ma pi lo Tamara snit shi de pyin twei Asoya lo myo myaw man tha de lo pyo ba de da pyin tu ni ne naw that myin ni ne a pyaung le ta khu ga lo a that ne aw lut daw ne yak ko
ဥပဒေတွေမြန်မြန်ပြဋ္ဌာန်းသွားနိုင်မဲ့လွတ်တော်အမှတ်50%ပါဝင်တဲ့လွတ်တော်တရက်အဖြစ်တောင်းလဲဖွဲ့စည်းတာကိုမြင်ကျင်နေလို့လဲပြောပါတယ်ခင်ဗျာ။ဒီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိ
ပို့တုံတုံကနေပထမနိုင်ဝက်မှာနိုင်လက်မီတာ195ကျင်းကားခွန်ကားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပြန်လည်လက်ခံရေးအသေးစိတ်ဆောင်ရွက်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံတို့မနေ့ပြန်တနင်္လာနေ့မှာ နေပြည်တော်မှာတွေ့ဆုံဆွေးနွေးပြီးနှစ်ဖက်တာဝန်ရှိသူတွေပါဝင်မဲ့အကောင့်ထဲပေါ်ရေးအဖွဲ့ဖွဲ့ဖို့ရှိနေပါတယ်။ဆွေးနွေးပွဲမှာပါဝင်ဆောင်ရွက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုကိုးကားပြီးရိုက်တာစတင်းကအခုလိုဖော်ပြလာပါ။ဖြည့်ရှင်းပေါ်ရေးကိစ္စတွေရှိနေသေးတဲ့အကြောင်းနဲ့အိုးအိမ်စွန့်ခွာထွက်ပြေးသူတွေတဲကပထမအထုပ်ထားနေပြန်နိ ချက်ရှင်းရမယ်အဓိကအချက်ဖြစ်တယ်လို့ပြောပါတယ်အဖွဲ့ဝင်16ဦးပါဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်မဲ့နိုင်ငံသားရေးဝန်ကြီးဌာနထိပ်တန်းတာဝန်ရှိသူစာဟီဒူဟာကီကတော့ဒုက္ခတွေတွေဌာနေပြင်ရမှာအစဉ်ပြေစီမဲ့ခင်းအချင်းမျိုးဖန်တီပရိတ်ကစင်ခေါ်ချက်ဖြစ်တယ်လို့ပြောပါတယ်ဘင်္ဂလားဒေ့ရှ်မှာကိုလုံနေတဲ့ဟိန္ဒူ900ကိုမြန်မာဘက်ကဆုပ်ပြုတ Jiang, Nema Suya Biogunya Uzo Tiga Biosu Tabari, a gansu dui jungle gulila naima pite dre, but Tamazon Tani Bianyi Lunganzinga Yeji de Lule, Uzo Tiga Talang Biosu Tabari.
Dunang and Gala Mother end about Georgia, Milan, Iran Yin and Demo Harding, and England Nima, Gigi, Pauque, Milan Dabi, Nimio Dabi Pibari. Demo Ma, Liba, Dodu, Junior, Yolongo, Shapui, Nambu, Mjolinda, Messido, Wulu, Iran Shapu, Gaze, Pue, Yoguya, Mohammed, Restaka, Demo, Manimio, Kema, Pyogabari. She deal Benedema, deal Golden Demo, CF Crystal Net. Piget Remba got time Miguel, Yin and Demo. Sanchiga, Temoda, Tauro, Yo Longico, Gazeporiga, Yashigabare, Sanchi Tembo, Comba Bogani, Manisani, Manap Banga, this only Yo Long, the Long Shark with Twitchy Yellow, Tuning and Bind the Renzaga, Pobiabare, Bigger Rimba, Saw by Ma, Triare, Long Longale, Belsoni, Temoda, Tonga, Udega, Pimelo, Yungi Tabare, Belson, Temodari, Demara, Iran and Tonga, Ne, Bengalish Nangada, Udo, Pijabare, yeah.
မြောက်ကိုရီးယားနဲ့တောင်ကိုရီးယားတို့မနေ့ကတနင်္လာနေ့မှာအဖြစ်အပျက်ပတ်မုံကျွန်ရွာရဲ့မြောက်ကိုရီးယားဘက်ချမ်းမှာအလို့သဘောအဆင့်ဆွေးနွေးဖို့သဘောတူထားကြောင်းတောင်ကိုရီးယားဘက်ကယဉ်ကျေးမှုအကစားနဲ့ခီးသွားလာရေးဆိုင်ရာဝန်ကြီးဌာနတာဝန်ရှိသူတွေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဆီလုပ်ပြီးတောင်ကိုရီးယားမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားဘက်က တယုတ်ပြန်အနုပညာအဖွဲ့ဆီလုပ်ရေးအလားအလာနဲ့ပတ်သက်လို့ဆွေးနွေးမှဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားအမျိုးသမီးဟော့ကီအသင်းနဲ့ပေါင်းပြီးရှင်းပြနိုင်ဖို့ကိုလည်းကြိုးစားနေတယ်လို့တောင်ကိုရီးယားကပြောထားပါတယ်။ဂျေဆိုပြုချက်ကိုစဉ်းစားနေတယ်လို့မြောက်ကိုရီးယားနိုင်ငံတကာအိုလံပစ်ကော်မတီတာဝန်ရှိသူတွေကတုံ့ပြန်ထားပါတယ်ရှင်။
Lingakwe Pibin Tabi American Soya Yeshua Chedigo Portugal, Chelsea Manning out of American Bidanzu Maryland Pine, Telodot Mayukau Puema, when Yao Shimbang Dama Pidello, Bidanzu Yukau Pwe Commission Matani Ya Hobia Nivare, Tuma Halame, John Lama, Jimpa May, Buddy Dwin, Ju Yuka Borima, Mary Lampine, Teladot, Mapi, Najin Zatai, Lotare, Banker, Dinet, Shinja, Yukano, Mapi Bari, Menin in there, Yuka Wama, and Bian, and Mood, Rabina, Yuka Boy Commission, Bo Puertango, February in a second animatang at me, CMP, and Mapi Bari, Leshi, Mary Lampine, Teladot, Makarin, Ha, a Tina Democrat, Madu Pizzolo, Teladot, and Yasso San Yikom, T went Ule Pibari, yeah.
ဒီမက်ဘမ်ဝါရှင်တန်ဒီဗွိုက်စ်အော့ဖ်အမေရိကန်သီအိုအေးရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ဘာမီစ်.ဗမ်မီစ်.ကောမ်နဲ့ဖေ့စ်ဘွတ်အစာမျက်နှာဖြစ်တဲ့ဘာမီ
ဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံတွင်လူငယ်များမတရားဖမ်းဆီးအကျဉ်းချတရားစွဲဆိုမှုနဲ့ပတ်သက်တဲ့သဘောထားထုတ်ပြန်ချက်ကိုတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်လူပေါင်းသည့်လူငယ်ကယင်းဒီလူငယ်ကချင်းကယန်းရခိုင်နာကတအောင်းစားတဲ့လူငယ်အဖွဲ့စည်းတွေနဲ့တဘာဝဘဝင်ရထိန်းသိမ်းရေးလှုပ်ရှားတဲ့အဖွဲ့စည်းတွေပါပါဝင်တဲ့လူငယ်အ
မဆူမမရှင်ခရော့ထိုင်းဘက်ကသတင်းတပုတ်တင်ပြပါမယ်။ထိုင်းနိုင်ငံကန်ချနာပူရီမြို့ထဲမှာမြန်မာနိုင်ငံသား14ဦးကိုဆောင်းတွေပိုက်ကွန်တွေအုပ်မိုးပြီးတော့ခိုးသွင်းလာသူတွေကိုဇန်နဝါရီလ12ရက်နေ့မှာဖမ်းမိခဲ့ပါရယ်။သူတို့တွေကိုတရားမဝင်တည်ဆောင်းလာသူကိုတော့လူကုန်ကူးမှုလူသေးဆောင်းမှုတွေနဲ့တရားစွဲဆိုဖို့ရှိနေပါရယ်။လက်ရှိမှာတော့တရားမဝင်နှိမ့်လန့်တွေနဲ့ဝင်ရောက်လာတဲ့မြန်မာနိုင်ငံသား14ဦးကိုလည်းစစ်ဆေးနေပါရယ်။အပြည့်စုံကတော့ထိုင်းနိုင်ငံကနေမှအေးအေးမှကသတင်းပေးပို့ထားပါရယ်
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကန်ရှနာပူရီမြို့ကနေထိုင်းနိုင်ငံအတွင်းပိုင်းမှာအလုပ်လုပ်ဖို့အတွက်လာကြတဲ့မြန်မာနိုင်ငံသား14ဦးပါတဲ့ကားတစ်စီးကိုထိုင်းအနာပိုင်းကဇန်နဝါရီလ12ရက်နေ့ညနေပိုင်းမှာဖမ်းဆီးခဲ့တာပါသူတို့ကိုတည်ဆောင်ပေးလာသူကတော့တဦးကိုဘတ်ငွေ1200နဲ့တည်ဆောင်လာတာဖြစ်ပြီးသူတို့တွေကိုကားပေါ်မှာတင်လာပြီးပိုက်ကော်လိုပလတ်စတစ်တွေနဲ့အုပ်မိုးပြီးစစ်စေးရိတ်ဂိတ်တွေကနေမရိပ်မိအောင်တည်ဆောင်လာတာဖြစ်ပါတယ်ဒါပေမဲ့ကြိုတင်သတင်းရထားတာကြောင့်ကန်ရှနာပူရီလဝကကနေဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်ကြောင်းဒုက္ခကူးမှုတက်ချေလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ဦးဆိုင်အေးကပြောပြပါတယ်
။အဲကန်ဂျနာဘူဒီလမ်းကြောင်းကနေပြီးတော့ခေါ်တင်လာတာ။အဲ့ဒါသူတို့ကအေးဒီလာဝကနေတည်ရလိုက်ပြီးတော့ပေါ့အမ14ရောက်။ခမီးတဲ့လူတွေကမြန်မာနိုင်ငံသားတွေပေါ်ပြတာခုနကပေါ့နော်။လမ်းသွားတဲ့အခါမှာရှုလဲအဲ့လိုမျိုးမြေမြမောင်းသွားတဲ့အခါကျတော့တိတ်ပြီးမရင်းပြီးအောင်ပေါ့။တကယ်လို့များခေါင်းတွေပါရေးပေါ်ထွက်လာမယ်ဆိုရင်တော့သူတို့ကလည်းအဲရင်းမိတဲ့ပုံစံမျိုးတွေဖြစ်သွားတော့ပေါ့သူကတော့အပေါ်ရံတော့ပါပဲဆောင်းဟိုဟာပဲအုပ်ထားတာပုံစံမျိုးတွေစားပြီးတော့အုပ်လာ
ဆ
ွမစီစီးပြီးပါထွက်မကြအောင်ဆိုတဲ့ပုံစံမျိုးတွေအဲ့ပေါ်ကနေဒီမှာတစ်ခါထပ်ပြီးတော့အုပ်ထားလိုက
်
အဲ့အသက်တွေပါတော့ရှူလို့ရတယ်နောက်ပြီးတော့ဝင်လာတဲ့လမ်းကြောင်းတော့ကန်ဂျန်နာကူကြီးပါခေါ်လာတဲ့လူတော့ဒီအဲတရားဆွဲမှာပေါ့နောက်ပြီးကလေးတို့မှုစစ်စေးပြရနဲ့ကြံပြောလွတ်လိုက်မှာတိတ်မကြပါဘူးမအချင်းနဲ့ထောက်ထားရည်နဲ့မှတ်တမ်းတစ်ခုလိုလုံးနေပြီးတော့ဒီခေါ်လာတဲ့လူကိုတရားစွဲမယ်ဆိုပြီးတော့သူတို့ကနေပြီးတော့ကြီးရွယ်ပြီးတော့လုံးနေတာ
အမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရမှာတော့21ရာစုအတွင်းလူပေါင်း30ကျော်လူကုန်ကူးခံရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိထိရောက်ရောက်အရေးယူဖို့အတွက်အမေရိကန်နိုင်ငံသားဝင်ကြီးဌာနကပြောကြားခဲ့ပါတယ်2018ခုနှစ်အစီရင်ခံစာမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာနိုင်ငံပေါင်း80ကတော့TR2 အဆင့်ဖြင့်သတ်မှတ်ခံရပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ချဲ့ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့် TR2 ဖြင့်ဖော်ပြထားပါတယ်ရှင်
။မအေးအေးပါရှင်။အခုတော့အပတ်စဉ်ကဏ္ဍကိုထုတ်လင်းပါရမယ်။မြန်မာနိုင်ငံမှာဗကြောင်ငလင်မကြာခဏအလောရပါလေ။စကိုင်းပြည့်ွေတကြောမှာရှိတဲ့ရှန်ကုန်မန္တလေးနိုင်ငံမြောက်ဖြားမှာဆောင်းမဲ့မြစ်ဆုံဆဲနဲ့ရှေးဟောင်းရင်ကျေးမှုနဲ့မြေပကန်အတွက်ငလင်အန္တရာယ်တွေအကြောင်းမြန်မာနိုင်ငံငလင်ကော်မတီနိုင်ကထောက်တာဦးသိန်းကိုတော်ခင်မျိုးတက်ကတွေ့ဆုံမေးမြန်းထားပါတယ
်ဆရာအခုလိုမျိုး DOE ဖြည့်ကြားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဆရာဆရာဆရာ
လုံးဝတော်
ဟုတ်ကဲ့ပါဆရာဆိုတော့ဒီငရင်အန်ရဲ့ကြီးတဲ့ဟိုမြန်မာနိုင်ငံပေါ့နော်ဘယ်နေရာတွေကအထူးသတိထားဖို့လိုပါလဲဆရာ
ဟုတ်လုံးဆုံးပေါ့လေအဲ့ဒါလေးမဖြည့်ခင်ပေါ့ဘယ်အကြောင်းကြောင့်အဓိကအားဖြင့်ပေါ့ဘုမပြည်မငရင်လှုပ်လဲဆိုတော့
ဟုတ်ကဲ့ပါဆရာ
ဟုတ်အိန္ဒိယမြေတူးကြီးဆိုတော့ဒီဟိုမြေသားသူအချက်ကြီးကတော့မြန်မာမြေသူကြဘက်ကတော့ဟိုဘောအရှိမြောက်ဒါရွေ့ပြီးတော့မှတိပြီးတော့မှတော့ငုံရှိုးသွားတော့အဲ့မှာဒီတွန်းခေါက်တော်နှောင်းနေတဲ့ပြည့်ရွေကြီးတွေဒီပေါ်လာပြီးတော့ဒီငရေလှုပ်တော့နောက်ဒုတိယကတော့ဒီကပ္ပတိပင်လယ်အားစတဲ့တော့မြန်မာမြေသူကြအငယ်လေးကနော်မြောက်ဖက်ကိုရွေ့လာရဲ့နဲ့နော်သခိုင်းပြတ်ရွေ့ဆိုတဲ့ဟာကြီးဒီအရှိဘဆုံးမှာဖြစ်ပြီးတော့ဆိုသူအတိုင်းလဲမရင်ကြီးကြဲတွေလှုပ်တာပေါ့အဲ့ဟိုအကြောင်းချက်ပေါ့နှစ်ခုကြောင့်ပေါ့ဟောဆိုအဲ့အခါကျတော့အဲ့ဒီအကြောင်းချက်ပေါ့နှစ်ခုစုံစည်းတဲ့နေရာတွေကဒီအနေအများဆုံးပေါ့ဥပမာဆိုလို့ရှိရင်ခြုံကြည့်ရင်နော်မန္တလေးတိုင်းရဲ့ဟိုအရှိပချမ်းပေါ့နော်ဆိုတော့ပြောတဲ့ဟာလေးနဲ့ဒီဝင်ပြီးတော့ဒီအကြောင်းရင်းဆုံတဲ့နေရာတွေကနော်ပုဂိုးတိုင်းရဲ့ပေါ့အရှိပချမ်းနော်နောက်ကြတော့ဒီချင်းတောင်တိုင်းရဲ့ဒီမြောက်ဖက်နဲ့ ဒီစကိုင်းတိုင်းရဲ့ဒီမြောက်ဖက်ချမ်းအဲ့ဒီသုံးနေရာကတော့ဟိုအပြင်းထန်ဆုံးဒီခါးဖို့ရှိတဲ့ဒီနေရာတွေပေါ့ဘာလို့ဆိုတော့သောသောလူဒီပြည့်ရည်ကြီးတွေပေါ့အဲ့ဒီအတိုင်းဖြစ်တာဟုတ
်ဒီမြန်မာနိုင်ငံမြို့ကြီးတွေမြို့ကြီးတွေမှာတတိထားတဲ့မြို့ကြီးတွေဘယ်မြို့ကြီးတွေကမရင်အန်တရာတတိထားတဲ့ပြောပြပေးပါရှင
်ဟိုပေါ့တတိထားဒင်းဆုံးတို့မြို့ကြီးတွေပေါ့အနေဒီအများဆုံးမြို့ကြီးတွေကတော့မတောင်ဘက်ကစပြီးတော့လည်းကြည်သွားရင်ပကိုးရှိမယ်။နောက်ဖြိုးရှိမယ်။နောက်တောင်မူရှိမယ်။နောက်နေပြည်တော်ပြည်မနာပေါ့လေ။နောက်တာစီတဲတော်ဝင်းတွေ့ပေါ့။နောက်မန္တလေးစကိုင်းတို့မျိုးကြီးတွေကပြောရင်ပေါ့။ဟုတ
်ကဲ့
။နောက်မျိုးအလက်ထဲကတော့ဒီတကောင်းတို့သပိတ်ကျင်းတို့နောက်ကြတော့တော့ဘူတာဝူစာတဖြစ်ပေါ့
။
ဟုတ်။နော်ဒီဘက်ချားကြည့်လိုက်မယ်ဆိုလို့ရှိရင်တော့လေ။နည်းနည်းပေါ့လေ။မြေနာမျိုးစုံခံနိုင်တာတော့ဟိုဟာပေါ့။စကိုင်းတိုင်းဒီမြောက်ဖက်ကဟာလေးပေါ့။ဟိုမလဲတော့ကလေးဝါတို့ပါတော့။ဒါပေမဲ့သူတို့တွေကတော့ဟိုမြို့လက်ကလေးကြီးဆိုတော့ဟိုဟာပေါ့။အနေရတော့များတယ်။ဘေးရတော့အလေလက်အဲ့ဒီနဲ့ဘေးနဲ့နည်းခွဲပြီးမှဖြစ်မှာဆိုလူရည်ဒီများရင်တော့အဆောက်အဦကြီးကြီးမားမားကြီးရှိရင်ဆိုဘေးကပိုများတာပေါ့ဟုတ်ကဲ့အဲ့ဒီကအတူတူဘေးနဲ့အဲ့ဒီနေရာကြီးကြတော့အနေရတော့ကြီးတယ်ဒါပေမဲ့ဘေးကြတော့နည်းနည်းယော့ဒီမြို့ကြီးတွေနဲ့ဆိုင်ဘာလို့မြို့လက်တွေပဲဖြစ်တယ
်ဟုတ်ကဲ့ပါဆရာနောက်နောက်ဆုံးပေါ့နော်ဒီကအဓိကရန်ကုန်မြို့ကြီးပေါ့နော်ရန်ကုန်မြို့ကြီးမှာဘေးနေရာတွေမှာဟိုငင်းငင်းတန်ဟိုအများဆုံးငင်းငင်းတန်အများဆုံးခံနိုင်ရမယ်ဆိုနေတဲ့ဆရာပြောပြပေးပ
ါဆိုတော့ငဘူရောတော့ရန်ကုန်မြို့ကနည်းနည်းသေးသေးတယ်ဆိုတော့
ဟုတ်ကဲ့
ငင်းငင်းတန်ပေါ့အလတ်လောက်ပဲခါမဲ့နေရာတွေလေမြေလက်မာတဲ့နေရာတွေငဘူရန်ကုန်ကအခုကျတော့ဟိုအရှိတ်ဘက်ကိုစကိုင်းပြည့်ရေစုံရှိတဲ့ဘက်ကိုဆယ်မှန်လောက်အထိဒီတိုးသွားတယ်နော်တကုံဒီတောင်မြောက်တကုံအရှိမြို့နယ်တကုံစက္ကန်းမြို့နယ်စသဖြင့်အဲတို့တို့ကတ်သွားပြီးတော့မြေပြော့တွေလည်းများတဲ့နေရာဖြစ်တယ်ဆိုအဲ့ဒီအပိုင်းကတော့ရောင်ကိုအရှိပိုင်းကတော့ငရင်သာဟောဟောလေ
တ
ခြားနေရာလည်းစာရင်ဘူးခါဘူးရှိ
ဟု
တ်တယ်ပါဆိုမြေရာလည်းပြော့တယ်စကိုင်းပြည့်ရေစုံတယ်လည်းနှီးသွားတယ်ဟု
တ
်တယ်နဂိုတော့ဒီရန်ကုန်မြို့အလေအားစကိုင်းဒီပြည့်ရည်စုံနဲ့ဒီ30 35မိုင်လောက်ပဲဝေးတယ်။ဟိုအဲ့ဒီအခြေဆုံးမြို့နယ်တွေက15မိုင်မိုင်20ပဲဝေးတော့တယ်။ဆိုတော့တော်တော်ကတ်ပြီ။ဟု
တ်ကဲ
့။နောက်မြေကလည်းပျော့တယ်။ဟုတ
်ကဲ့ပါဆရာ။ဆရာရန်ကုန်ပြီးတော့ဆရာမန္တလေးဆက်မေးလဲပါမန္တလေးမြို့ကြီးက
မန္တလေးကတော့ရန်ကုန်နဲ့ဆိုင်ရင်သူအစင်လာအရာတော့ဟောမရင်အနေရတော်တော်များပါလေစော်ခွဲထားကြဆိုလို့ရှိရင်ဖြည့်ဆည်းမှုဒီများဆုံးပေါ့နော်ဟောသူဟောပေါ့မာကတ်ဒီစကီအတန်ကူတော့နောက်တစ်ခါကြတော့30လောက်အထိတောင်မှသူပြတ်နိုင်ဆိုတော့သူမန္တလေးကလည်းသူမာတဲ့ဒီမြေတွေရှိတယ်ဟောမန္တလေးပေါ့အနောက်ပိုင်းကတမီပြော့နေရတယ်။နော်မြင့်တဲ့ဒီနီးတဲ့နေရာတွေကနော်တချို့နေရာတွေကဒီရေဝတ်တဲ့နေရာတွေတော့ဖြစ်။နော်စကိုင်းကြွေရည်နဲ့လည်းတော်တော်ကတ်တယ်။နော်6မိုင်9မိုင်လောက်ပဲဝေးတယ်။ဆိုတော့မန္တလေးအနောက်ပိုင်းကတော့ဘူပစ္စည်းများမှာပေါ့။မန္တလေးအရှေ့ပိုင်းနဲ့ဆိုင်။မခမကြီးပြောလိုက်ရင်85လမ်း86လမ်းရဲ့ဘူအရှိတ်တွေကဘူပစ္စည်းများနိုင
်
ဟုတ်ကဲ့နော်ဒီအရှိတ်ချာမြေလက်မာတယ်စကားပြည့်ပြည့်စုံတယ်လည်းနည်းနည်းပူလှမ်
းဟုတ်ကဲ့ပါဆရာဆရာခုမျိုးတက်တယ်ဒါလည်းနေပြည်တော်ဆရာ
နေပြည်တော်ကတော့ဒီပြည်မနာနဲ့ဆာလို့ရှိရင်ဟောအနေပူများတယ်ဘာလို့ဆိုဒီပြည်မနာတော့ကဒီစကားပြည့်ပြည့်နဲ့ဆယ်မိုင်လောက်ဒီဝေးသေးတယ်ဟိုနေပြည်တော်လောက်တဲ့နေရာစကားပြည့်ပြည့်နဲ့ကတ်တယ်အတမိုင်းတမိုင်းလောက်အထိကတ်နေတဲ့နေရာတွေပါတယ်ဆိုတော့ဇမ်းတဲ့တစ်ခုကတော့ရှိတာ ते ठट မြင် ကြီး တွေ တော့ तू ဆောက်မထား ဘူး ပေါ့ ဆိုနေပြီးတော့လည်းစောစောရွတ်ပြလိုက်တဲ့အတိုင်းပဲ ဆိုငေးရနေကြီးမားတဲ့ဒီမျိုးတွေမှာပါတယ်လေ
ဟုတ်
ကဲ့ ဘိုးတို့ဖြူတို့ ਨੇ ဒီအလားတူတော့ Monday စကိုင်းတို့ ਨੇ အလားတူပဲ
ဟုတ်ကဲ
့ ဆိုငေးရနေအတော်ကြီးပါလေ
ဟုတ်ကဲ့ ဆရာ တတိထားတဲ့ တခြားမျိုးကြီးပါရှိပါသေးလဲ ဆရာ
သတိထားခြင်းနဲ့တခြားမျိုးရည်ရတော့ဟိုပါပေါ့အဲဖြစ်စီမှုများဆုံးအောက်ကအဲပြည့်ထန်ဆုံးဆိုတဲ့ဟာကမှရွှေဘူတို့နော်မုံရွာတို့အဲ့လိုနေရာတွေပါတော့ပေါ့လေနော်အဲနောက်ကြောက်စဲဆိုစသဖြင့်အဲ့လိုမျိုးတွေရတယ်မနောသတိသထားမှာပေါ့ဘာလို့စကိုင်းပြည့်ရည်နဲ့လဲသိအဝေးရတော့ပေါ့ဟုတ်တယ
်
နောက်မိတ်ချီလာတို့စသဖြင့်
ဟုတ်ကဲ့အခုအရာဒီမြေဆုံဒေတာမှာဆယ်ဆောက်ပဲအခုဟိုအစီအစဉ်ပေါ့နော်အဲ့ဒါဆယ်ရလဲတော်တော်ကြီးပါရဲ့ဆရာဒီဆယ်နဲ့ပတ်သက်ပြီးတော့ငញ្ញန်တန်ဟိုဘယ်လိုအဆက်ဆက်ဘယ်လောက်အန္တရာယ်ရှိလဲဆရာပြပြပေးပါ
သူကတော့ဟိုသခိုင်းပြည့်ရရဲ့အဲ့ဒီနေရာကျတော့ဖြားထွက်သွားတယ်လက်ကြောင်အရှိပဲကြောင်နေရတော့နည်းနည်းနီးတယ်ပေါ့မြေဆုံနေရာတော့ဆယ်မယ်လောက်ပဲဝေးတယ်ဆိုတော့သူအန်နေတော်တော်လေးရှိတယ်နောက်တစ်ခုကျတော့လည်းသူဆရာခုနှစ်ခုစင့်ရဆောက်မယ်ဆိုတော့ဟာတစ်ခုစကြွေနောက်ဟာတွေကလည်းစကြွေရှိတယ်နောက်ကတ်စကိတ်တိုက်လေးလုပ်ထားတယ်ဆိုတော့သူကတော့ဘာဖြစ်နိုင်ရတော့ဒီမဆောက်တော့ကောင်းပါလေမြစ်ဆုံတော့ဘောဇာအနေနဲ့ဆာလို့ရှိရင်ဟောကြာမဲ့ဂျူရီယာသိမမြောက်နောက်ပြည်သူတွေကလည်းသိမလို့လာကြအောင်ဆိုတော့နောက်ငရင်ကြောင်လည်းပါတော့ပါတယ်ဟိုမဆောက်တင်တာမရတယ်ဆိုအဲ့ဒါနဲ့ပတ်သက်ပြီးတော့ဒေါက်တာချစ်ကိုကသူစောက်တော့ရေးတယ်နောက်ထွက်လာတော့ပါဟုတ်ကဲ့ပါဆရာဟောပေါ့ဘူမိအင်ဂျင်နီယာရှုတော့ဝင်တယ်ဆိုတော့ငရင်အပါဝင်ပေါ့။နောက်ဘူမိပြေတော့ဘူမိအင်ဂျင်နီယာရှုတော့ဝင်ပေါ့။ဘယ်เจ้าကြောင့်မဆောက်တင်တယ်ဆိုတော့သူစောက်တော့ရေးတယ်။ဒီထွက်တယ်
။ဟုတ်ကဲ့ပါ။ဆက်ပကန်းဒေတာမှာငရင်တန်ခဏခဏခံရပါတယ်ဆရာ။ဒီပကန်းဒေတာဖျားတယ်ပေါ့နော်။ရှီအောင်ဖျားတယ်။ဒါရောပေါ့နော်ဘလို့ဘလို့များဒီအန်ရရော့အောင်ဆရာဘလို့လောက်တင်တယ်လို့ကြံပေးကြပါမယ်။
သူကတကယ်တမ်းကြတော့ဟိုပကန်းရောက်ခါရမယ်ညနေတော့လှမ်းတယ်ဟိုအနောက်ဘက်ကလာဒီစောစောပြောတဲ့ဒီကဘောဒီပြည့်ရရဒီစားတဲ့နေရာဆိုတော့သူကတော့ဟိုပေါ့နှစ်800 900လောက်ဒီအိုမင်းပြီဆိုတော့ဆွေးရလည်းပါနောက်မြင့်တာလည်းပါဘာလို့ဆိုသူ့လက်ဒီကတ်နေတဲ့ဒီမျိုးတွေကြတော့သိပ်မပြတ်ဘူးလေ
ဟုတ်က
ဲ့ဆိုအဲ့ဒီအကြောင်းကြောင့်လည်းပါပါတယ်သူကနည်းနည်းလေးတော့လှမ်းတယ်နောက်ဘိုးဘွားကလည်းတော်တော်နဲ့တဲ့အထက်ကသူပြက်တာဒီဆွေးမြေတာလည်းပါတော့ပါတယ်ဒီကြောင်းကနောက်ဗကမြေသားကလည်းနှုံးနေမြေနုဆိုတော့သူမြေမှာမဟုတ်ဟု
တ်ကဲ့ပါဆရာဖြတ်နိုင်သေးတာပေါ့နော်အန်တရာရှိနေတယ်ကျေးဇူးများတင်ပါတယ
်မြန်မာနိုင်ငံငလင်းကော်မတီနိုင်ကဒေါက်တာဦးသိန်းကိုဒေါက်ခင်မျိုးသက်ကတွေ့ဆုံမြင်မြန်တော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနဲ့ဆက်သွယ်လို့သူတွေကတော့0939318555လေးကိုခေါ်ဆိုနိုင်ပါတယ် VOA American ရဲ့သတင်းငွေနဲ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာဆိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူစက်ကွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်ဇန်နဝါရီလ16ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီတိအစီအစဉ်တွေကိုလိုင်းတူမီတာ19 25 30နဲ့အပြင်လိုင်းလမ်းမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တော်ဖို့ရှိပါတယ်။ခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်ဆုံးထုတ်လွှင့်ပါမယ်။ကြက်ငွေတန်ဖိုးတည်ငြိမ်မှုနဲ့ NLD အစိုးရဆိုတဲ့ကောင်းစင်တဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်။ဒီရက်ရက်ပိုင်းကနိုင်ငံတော်သမ္မတဦးတင်ကျော်ဦးဆောင်တဲ့ဗန္ဓာရေးကော်မရှင်အစည်းအဝေးကျင်းပပါတယ်။အဲ့ဒီအစည်းအဝေးမှာမြမစီဝါရေးအခြေအနေနဲ့ပတ်သက်ပြီးဒုံဆန်းစုကြည်ရဲ့မှတ်ချက်စကားကလည်းစိတ်ဝင်စားစရာကောင်းပါတယ်။သူပြောခဲ့တာကကျမတို့တေချာလိလာတဲ့ခါကျတော့ကျမတို့ရဲ့စီဝါရေးတိုးတက်မှုကထင်တာထက်မြန်တယ်ဆိုပြီးဖြစ်ပါတယ်။ဒါပေမဲ့သူဆက်ပြီးပြောတာကမြို့မစီဝါရေးဖွံ့ဖြိုးတိုးတက်မှုနှုန်း6ကနေ900ခန့်လုံးကြားဆိုတာကုမဖွံ့ဖြိုးတိုးတက်ဖို့စတင်ကစားနိုင်ငံတကာနိုင်ငံအတွက်ကျေနပ်လောက်စရာမဟုတ်ဘူးလို့လည်းဆိုခဲ့ပြန်ပါတယ်။သူရဲ့အဲ့ဒီမှတ်ချက်ဟာသိပ်မကြသေးခင်တုန်းကစီဝါရေးပညာရှင်ဒေါက်တာဦးမြင့်ပြောတဲ့စကားနဲ့ဆန့်ကျင်ပေဖြစ်နေပေမဲ့စဉ်းစားဖို့ကောင်းတဲ့အချက်ပါမြမစီဝါရေးအခြေအနေဘလို့ဖြစ်နေပါသလဲအဲ့ဒီထဲမှာတကယ်ချီးကျူးထိုက်တဲ့ကောင်းမွန်တဲ့တိုးတက်ဖြစ်ထွန်းမှုဖြစ်တဲ့နယ်ပယ်ရောမရှိနိုင်ဘူးလားဆိုတာကုတဘလေးလာသုံးသပ်ကြည့်ကြရအောင်ပ
ါဒေါက်တာဦးမြင့်အပါအဝင်စီဝါရေးပညာရှင်တွေရဲ့ဝေဖန်မှုဟာမှန်ကန်ပါတယ်ဆိုပြီးလက်ခံကြပေမဲ့လက်ရှိမြန်မာနိုင်ငံစီဝါရေးဖြစ်ထွန်းမှုနဲ့ပတ်သက်ပြီး NLD အစိုးရလက်ထက်စီဝါရေးနဲ့သက်ဆိုင်တဲ့နယ်ပယ်တွေမှာတကယ်ကိုတိုးတက်လာတဲ့နယ်ပယ်မရှိဘူးလားဆိုပြီးမေးစရာဖြစ်လာပါတယ်လူတွေတိတ်တတိမထားမိပေမဲ့အမှန်တကယ်တိုးတက်ဖြစ်ထွန်းလာတဲ့ချီချူးထိုက်တဲ့နယ်ပယ်တစ်ခုတော့ရှိပါတယ်။အဲ့ဒါကတော့အရင်အစိုးရအဆက်ဆက်ကမစွမ်းဆောင်နိုင်ခဲ့တဲ့မြန်မာကျပ်ငွေတန်ဖိုးတည်ငြိမ်မှုနဲ့အတက်အကျအလှုပ်ရမ်းအလွန်နှဲပါအောင်ထိန်းထားနိုင်တဲ့ဗန္ဓာရေးဆိုင်ရာနယ်ပယ်ပါပဲ။အတိတ်ဘက်ကတော့ NLD အစိုးရလက်ထက်ကုံလွန်ခဲ့တဲ့2019တနှစ်တာကာလကိုပြန်ကြည့်လိုက်ရင်မြန်မာကျပ်ငွေတန်ဖိုးတည်ငြိမ်နေတာတွေ့ရမယ့်အပြင်အရင်တုန်းကဖြစ်ခဲ့သလိုနေ့စဉ်အတက်အကျအလှုပ်ရမ်းဖြစ်မှုမျိုးလဲအလွန်နှဲပါခဲ့တဲ့အခြေအနေမျိုးပါဒါကို NLD အစိုးရစွမ်းဆောင်နိုင်ခဲ့တယ်လို့အတိအမှတ်ပြုနိုင်ပါတယ
်မှတ်တမ်းတွေအရ2019ဇန်နဝါရီတရက်နေ့မှာပုဂ္ဂလိကဗန်ဒီရဲ့ဒေါ်လာဝယ်ဈေးကျပ်ငွေ1358ရောင်းဈေး1362ပေါက်ပါတယ်အဲဒီနောက်မေလတရက်နေ့မှာဒေါ်လာဈေး1349 1351အောက်လတရက်နေ့မှာ1354-1356 2018ခုနှစ်ဇန်နဝါရီတရက်နေ့မှာ1352-1354ချက်ပေါက်ဈေးရှိခဲ့ပါတယ်။အတိအပေကတော့မြန်မာကျပ်ငွေဈေးနှုန်းဟာဒေါ်လာငွေနဲ့နှိုင်းယှဉ်ရင်တစ်နှစ်အတွင်းဒေါ်လာကျပ်ငွေ1350နဲ့1360ကြားမှာတည်ငြိမ်နေခဲ့တာဖြစ်ပါတယ်။ဒီလိုကျပ်ငွေတန်ဖိုးတည်ငြိမ်ရတာဟာအစိုးရရဲ့ဘတ်ဂျက်မှာဝင်ငွေနဲ့ထွက်ငွေတင့်တယ်အောင်ရထားသုံးစွဲတတ်မှုဗန္ဓာရေးအခြေအနေနဲ့ကန့်ညီတဲ့ပမာဏလောက်ကိုပဲငွေစက်ကူရိုက်ထုတ်မှုစတာတဲ့ကြောင့်ဖြစ်ပါတယ်။နောက်ထပ်ထူးခြားတာတစ်ခုကတော့2018ခုနှစ်အတွင်းမြန်မာကျပ်ငွေတန်ဖိုးအလှုပ်အယံနှဲပါစွာနဲ့တည်ငြိမ်နေတဲ့ကိစ္စပါ။ဒါဟာရှေ့အစိုးရအဆက်ဆက်ဘယ်ချိန်တုန်းကမှမစွမ်းဆောင်နိုင်ခဲ့တဲ့ကိစ္စပါ။အကြောင်းကတော့ရှေ့အစိုးရအဆက်ဆက်လက်ထက်မှာဒေါ်လာဈေးနေရကနေမြင့်တက်လာတာမျိုးရှိခဲ့ဘူးသလိုနေရကနေနှိပ်သွားတဲ့အခြေအနေတွေလည်းရှိခဲ့ပူပါတယ်။ဒါပေမဲ့နေရကနေမြင့်ပြီးဖြစ်စီနေရကနှိပ်ဆင်းလာပြီးဖြစ်စီတည်ငြိမ်မှုလုံးဝမရှိဘဲအတက်ကျအလှုပ်ရမ်းအလွန်များခဲ့ပါတယ်။တရက်ထဲမှာကိုပဲတက်လိုက်ကျလိုက်အခြေအနေဖြစ်သလိုအမြင့်ဆုံးဈေးနဲ့အနည်းဆုံးဈေးကွာခြားမှုများတဲ့အခြေအနေမျိုးပေါ်ပေါက်ခဲ့တာကိုဆိုလိုတာပါ
။ဒီလိုဖြစ်ခဲ့တဲ့အဓိကအကြောင်းရင်းကတော့မြန်မာကျပ်ငွေတည်ငြိမ်ရေးနိုင်ငံเจ้าငွေလဲလှယ်ရေးနဲ့ပတ်သက်ပြီးဗဟိုဘဏ်ရဲ့ကင်တွယ်ပုံပြောင်းလဲလာတာကြောင့်လို့ခန့်မှန်းနိုင်ပါတယ်။အရင်အစိုးရလက်ထက်ကစနိုင်ငံเจ้าငွေတန်ဖိုးကိုဗဟိုဘဏ်ကသတ်မှတ်ပါတယ်။သတ်မှတ်ရုံနဲ့မပြေးပါဘူး ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ န်ဈေးကနေဝယ်ယူနိုင်တယ်ပြီးရင်ပုဂ္ဂလိကဘဏ်တွေဟာသူတို့ရဲ့တရားဝင်ငွေလဲလှယ်ရေးကောင်တာတွေကတဆင့်ဗဟိုဘဏ်ကသတ်မှတ်ထားတဲ့နှုံထအပေါ်အခြေခံတဲ့ရောင်းဈေးဝယ်ဈေးနဲ့ပြည်သူတွေလိုအပ်သလောက်ရောင်းချပေးရမယ်ဆိုတဲ့စီရင်မှာဒါပေမဲ့တကယ်လက်တွေ့မှာအရင်အစိုးရလက်ထက်တုန်းကဗဟိုဘဏ်ဟာဒေါ်လာအပါအဝင်နိုင်ငံခြားငွေလဲလှယ်နှုံကိုလက်ရှိပြင်ပပေါက်ဈေးထက်အလွန်နှိမ့်ကြီးသတ်မှတ်ပါတယ်ဥပမာပြင်ပပေါက်ဈေးဒေါ်လာကျပ်1350ရှိရင်ဗဟိုဘဏ်ကဒေါ်လာကျပ်1310သတ်မှတ်တယ်လို့မျိုးပါအဲ့ဒီလိုပေါက်ဈေးထက်နေပြီးသတ်မှတ်တဲ့အတွက်လေလံဈေးမှာပုဂ္ဂလိကဘဏ်တွေဟာဗဟိုဘဏ်ကနေဒေါ်လာအပါအဝင်နိုင်ငံခြားငွေတွေကိုဝယ်ယူဖို့စူးစမ်းကြပါတော့တယ်လို့တလို့ဗဟိုဘဏ်ကရောင်းမပေးနိုင်တဲ့အခါအကန့်အသတ်နဲ့ကိုတာနဲ့ရောင်းပေးတဲ့အခြေအနေဖြစ်ပေါ်စေပါတယ်ပုဂ္ဂလိကဘဏ်တွေဘက်ကတော့ဗဟိုဘဏ်ကနေဒေါ်လာအပါအဝင်နိုင်ငံခြားငွေတွေကိုပြင်ပပေါက်ဈေးထက်အများကြီးဈေးလျှော့ပြီးဝယ်ခွင့်ရတဲ့အတွက်နေ့စဉ်အကျိုးအမြတ်ဖြစ်ထွန်းစေပါတယ်။ဝယ်လို့ရလာတာတွေကိုလည်းသူတို့ငွေလဲကောင်တာတွေမှာတတ်မှတ်ဈေးနဲ့လိုသလောက်ပြန်ရောင်းပေးတာမရှိဘဲကောင်တာပိတ်သွားပြီးကိုတာရထားတဲ့နိုင်ငံခြားငွေတွေကုန်သွားပြီးအဆရှိသဖြင့်အကြောင်းပြပြီးရောင်းမပေးကြပါဘူး။မောင်ခိုဈေးမှာဈေးအညစ်နဲ့ရောင်းပြီးကိုကျိုးရှာခဲ့ကြပါတယ်။အကျိုးဆက်ကတော့ပုဂ္ဂလိကဘဏ်တွေအကျိုးမြတ်ရပွားကြပြီးမြန်မာကျပ်ငွေတန်ဖိုးမတည်ငြိမ်သလိုနေ့စဉ်အတက်အကျအလှုပ်ရမ်းများခဲ့ပါတယ်
။လက်ရှိအနေနဲ့ဆိုရလက်ထက်မှာတော့ဘူဘန်းဟာနိုင်ငံခြားငွေဈေးနှုန်းကိုပြင်ပပေါက်ဈေးနဲ့မတည်မငြိမ်ဈေးမြင့်တစ်ခုမှသတ်မှတ်ပါတယ်။ဒီအခါပုဂ္ဂလိကဘဏ်တွေဟာဘူဘန်ကနေဒေါ်လာအပါအဝင်နိုင်ငံခြားငွေဝယ်ယူလို့မရတော့ပါဘူး။ဘူဘန်ဈေးနှုန်းမြင့်နေတဲ့အတွက်သူတို့ဒေါ်လာကိုပြန်ပြီးလာရောက်တာမျိုးတော့လုံးကြရမယ့်အခြေအနေမျိုးပါဒီလိုနည်းနဲ့ဘိုးဘန်ဟာအတိပဲမဲ့တဲ့ငွေလဲလဲနှုံထားသတ်မှတ်ချက်ကိုပယ်ဖျက်ခဲ့ပြီးနေ့စဉ်လက်တွေ့ကြတဲ့ဈေးနှုန်းကိုသတ်မှတ်ခဲ့တဲ့အတွက်မြန်မာကျပ်ငွေတန်ဖိုးတည်ငြိမ်လာတာဖြစ်ပါတယ်ဒီလိုမြန်မာကျပ်ငွေတည်ငြိမ်လာမှုဟာကုန်သွယ်ရေးနဲ့အခြားနယ်ပယ်အသီးသီးအတွက်ကောင်းကျိုးဖြစ်ထွန်းစေခဲ့တယ်လို့အတိပဲမဲ့တဲ့နိုင်ငံခြားငွေလဲလဲနှုံသတ်မှတ်မှုကြောင့်တိုင်းပြည်ရဲ့အရန်နိုင်ငံခြားငွေအသုံးပြုမှုညှော့နယ်လာမှုကိစ္စတွေကိုလည်းကာကွယ်နိုင်ခဲ့ကြောင်းဈေးကွက်ရဲ့ကြက်ွေတန်ဖိုးအပေါ်ယုံကြည်မှုရရှိစေခဲ့ကြောင်းတင်ပြလိုက်ရပါတယ
်။ဦးစီတူအောင်မြင်ရဲ့ပြည်ရင်းသုံးသက်ချက်ကိုတင်ဆက်ပေးလိုက်တာပါ VOA ကနေတနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများခဏပါမအေးတနာကျော်ကအစူစီတင်ဆက်ထားပါရရှင်။
ဗီဒီယိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့ပြီးခဲ့တဲ့နှစ်ပတ်လောက်ကပဲနှစ်တစ်တစ်နှစ်ကူးပြောင်းသွားတဲ့အချိန်မှာကျမတို့စီစာရေးလာကြတဲ့တော်ရရှင်တွေရဲ့နှစ်တစ်နှုတ်ခွန်းဆက်အစာလေးတွေကိုဖော်ပြပေးချင်ပါရဲ့နော်။ဖီယိုရဲ့တော်ရရှင်မက်ထရီ Facebook မှာရေးလာတာကတော့
ပြည်ရင်းပြည်ပမှာရှိတဲ့မြန်မာပြည်သူပြည်သားများအားလုံးဘေးရန်ကင်းကွာပြီးမင်္ဂလာအပေါင်းနဲ့ပြည့်စုံပါစေ။စိတ်ရဲ့ချမ်းသာခြင်း၊ကိုယ်ဤကျန်းမာခြင်းရှိကြပြီးလူရင်းဆန္ဒလည်းပြည့်ဝကြပါစေ
။ဂျိတ်တီတီဆိုတဲ့တော်ရရှင်ကတော့ကျွန်တော်တို့နှစ်တည့်အတွက်လွှင့်ပေးတဲ့အစီအစဉ်လေးတွေကိုနားဆင်ပြီးတော့နှစ်တည့်ဆုတောင်းတွေအတွက်ကျေးဇူးတင်ရပါတယ်။တံပြန်ပဲဆုတောင်းပေးလိုက်ပါတယ်။ Happy New Year to all Super English လို့ဖီယိုကိုမှတ်ချက်လေးရေးပြီးတော့ဆုတောင်းပေးလာပါတယ်ရှင်။မြမပြည်သူပြည်သားအားလုံးတွေဆူတောင်းပေးထားတဲ့မက်ထရီရဲ့နှစ်တစ်ဆုံးမဖြစ်ပါရင်တန်းဆိုးဆိုတဲ့တော်ရရှင်ကတော့
နှစ်တစ်မှာ VOA 1.0 သားအားလုံးကျမ်းမာရှင်လန်းချမ်းမြေ့ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ
်ဟုတ်ကဲ့ပါ VOA အဖွဲ့သားတွေတဲ့နှစ်တစ်ဆုံးမပို့ပေးလာတဲ့တော်ရရှင်တန်းဆိုးကိုအထူးကျေးဇူးတင်ပါတယ်ဒီတန်းဆိုးဆိုတဲ့တော်ရရှင်ကလည်းနောက်ထပ် Facebook comment တစ်ခုမှာတော့အမြဲနားထောင်အားပေးနေပါတယ်နေ့စဉ်သတင်းကိုလည်း you decide အားပေးနားထောင်နေပါတယ်ဗီယိုဝိုင်းတော်သားတွေအားလုံးကိုလည်းထူးကျေးဇူးတင်ရှိပါတယ်ဆိုပြီးရေးလာပါတယ်ရှင်ဆမ်မြူရယ်ဘာချူဆိုတဲ့တော်ရရှင်ကလည်းအခုလိုဆူတောင်းပေးလာပါတယ်
VOA ဝိုင်းတော်သူ ဝိုင်းတော်သားများအားလုံး 2018 နှစ်သစ်မှာလိုရာဆန္ဒပြုပါပါစေ စိတ်ချမ်းသာခြင်း ကိုကျမ်းမာခြင်းနဲ့ပြည့်စုံပါစေ မီဒီယာအလုပ်ဖြင့်ကမ္ဘာအကျိုးမြတ်အကျိုးကိုယခုထက်ပိုမိုထမ်းဆောင်နိုင်ပါစေလို့ဆုမွန်ကောင်းတောင်းပေးပါတယ် VOA ကိုအစဉ်မြဲအားပေးလျက်ပါ
Media အလုံးနဲ့ကမ္ဘာအကျိုးမြတ်အကျိုးကိုတည်ပိုးနိုင်ပါစေလို့ဒီသောရရှင်ကဆုမွန်တောင်းပေးလာတဲ့အချိန်မှာ VOA သောရရှင် တကောမျိုးတကအိုးလာထုံကတော့ Facebook မှာ အခုလိုသတင်းလုံးနဲ့ပတ်သက်ပြီးတော့ပဲဆူတောင်းပေးလာပါတယ်
2018 မှာကျမ်းမာပျော်ရွှင်စွာနဲ့သတင်းမှန်အချက်လက်မှန်တွေမကြံစီဘဲနဲ့တင်ပြပေးနိုင်ပါစေ
သတင်းရယူခွင့်သတင်းလှလှခွင့်ကိုတက်ကြွစွာဆောင်ရွက်ပေးနိုင်ပါစေလို့ဆုတောင်းလိုက်ပါတယ်ဟုတ်ကဲ့သောရရှင်ရဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်เนาะအခုတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့သောရရှင်ကိုကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်အကောင်းဆုံးတစ်ပုဒ်တည်းတေးတပြား official single charge မှာသတင်း6ပတ်ဇက်တိုင်နံပါတ်1ကိုချိန်နေတဲ့တခြင်းလေးပဲဖြစ်ပါတယ်ဘီလ်ဘော့ဒ် Hot 100 စီးရင်မှာလည်းနံပါတ်1နေရာကိုယူထားတဲ့တခြင်းမှာ H-Rin의 Perfect 소리의 2018年9月9日的H-Rin의第二名第一的表演가出版了。第三名的话是 UK 的报纸第四名的 Billboard Hot 100新闻文艺版的。那年毛十七年的嘛，那么今年也过要不了。第一第二的新闻，美国的那么叫 Beyonce的追不了。2019年第三名的嘛，上月的前片的特别要偷来版的。哎嘛 ，Britain的呢，2019年的，刚从 Christmas 第四名那么的出片了哇。 အချီရင်ကဒီလောက်တော့မှနာမည်ကျော်နေတဲ့သူ့ရဲ့တခြင်းကိုတည့်ရက်ထဲနဲ့အပီရေးဆက်ခဲ့တယ်လို့ဆိုပါတယ်။သူ Ibiza မှာနေတဲ့တငယ်ချင်းဖြစ်တဲ့ Britain ဆိုတော့ James Blancy ကိုတွားလဲပြီးတော့တည့်ရက်မှာတော့မနက် 6နာရီကြီးတခြင်းတစ်ပုဒ်ကိုအတူတူနားထောင်ပြီးတော့ဖက်နှက်မပါချိတ်အိတ်မပါနဲ့သူတို့တွေမျက်ခင်းထဲမှာဒီတခြင်းနဲ့ကပြစ်ချပါတယ်တဲ့။အဲ့ဒီတခြင်းကိုနားထောင်ရင်းနဲ့သူတခြင်းတစ်ပုဒ်ရေးဆက်ဖို့စိတ်ကူးပေါက်သွားပါတယ်။ အဲ့မှာရင်ပြေးပြတဲ့ချင်းရေးလိုက်တာတည့်ရက်ထင်းတဲ့ချင်းတပုတ်လုံးပြီးသွားတယ်လို့အက်ချီရင်ကပြောထားတာပါအဲ့ဒီချင်းကိုသူကိုယ်တိုင်ပဲထုတ်လုပ်တာဖြစ်ပါတယ်ဒီခတ်မှုအပိုင်းမှာတော့သူ့ရဲ့ညီဖြစ်တဲ့ Matthew Sharon ကဝိုင်းပြီးတော့လုပ်ပေးထားပါတယ်သူ့ရဲ့အဖွားမတိကင်းကဖြစ်စေခြင်းတဲ့ဆန္ဒလေးဖြစ်တဲ့သူ့ညီကိုနဲ့ရအောင်အမှုပညာအလုပ်ကိုလက်တွဲပြီးတော့လုပ်စေခြင်းနဲ့ဆိုတဲ့ဆန္ဒကိုသူတို့အကောင့်ထဲပေါ်လိုက်တာပဲဖြစ်ပါတယ်အခုလောလောဆယ် Billboard Hot 100 စီးရင်မှာ အကောင်းဆုံးနံပါတ်1တင်းနေရာကိုသတင်းသုံးပတ်ဇက်တိုက်ယူထားတဲ့အက်ချီရင်နဲ့ဘီယွန်ဆေရဲ့ perfect ဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ပါအောင်နော်
I found the love for me well, darling just dive right in follow my lead well, I found a girl beautiful and sweet I never knew you were the someone waiting for me Cause we were just kids when we fell in love Not knowing what it was I will not give you up this time so Darling, just kiss me slow Your heart is low Barefoot on the grass, listening to our favorite song. When you said you loved a mess, I whispered underneath my breath that you heard it. Darling, you look perfect tonight. Found a man stronger than anyone I know. He shares my dreams. I hope that someday we'll share our home. I found love to carry more than just my secrets, to carry love, to carry children of our own. We are still kids, but we're so in love, fighting against all odds. I know we'll be alright this time. Darling, just hold my hand, be your girl, you'll be mine.
ချီရနေပြီးအောင်စီစီဆိုထားတဲ့perfect ဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာတက်ချစ်တော်ရရှင်တွေအတွက်မေတ္တာတည်းလဲစားမြန်မာတက်ချင်းလေးတပုံးနဲ့လည်းနောက်ပိုင်းမှာဖြောပြပေးသွားဖို့ရှိပါတယ်ရှင်အခုတော့တော်ရရှင်တွေရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားကြပါမယ်ပထမအဦးဆုံးဒီစက်တုံဆိုင်တောင်သူတွေဒုက္ခများနေရပါတယ်ဆိုတဲ့တော်ရရှင်တွေရဲ့စာတွေကိုပြောပြပေးကြပါမယ်တန်ထိုက်ဝေဆိုတ ားရှင်တယောက်ကလည်းကျက်သွန်ဆိုင်တောင်သူတွေဒုက္ခရောက်နေပါတယ်ဆိုပြီးတော့သူရဲ့ဓာတ်ပုံနဲ့တကွာအဲဒီသူရေးကြီးနေတဲ့ပုံတွေကိုပေးပို့လာပြီးတော့အခုလိုစာရေးပြီးတော့အကူအညီပေးနိုင်ရင်ပေးကြပါဆိုပြီးတော့ရင်ဖွင့်လာပါတယ
်မကွေးတိုင်းဒေသကြီးပခုတ်ကူခရိုင်ပေါ့မြို့နယ်ရောချောင်းဘေးတစ်လျှောက်မှာကျက်သွန်ဆိုင်ခင်းနေရင်နှင်းမြုပ်နေပါတယ်ရောချောင်းရေကလည်းတဖြည်းဖြည်းနဲ့မြင့်တက်နေတာပါရေးကျသွားရင်လည်းကျက်သွန်ဆိုင်တောင်သူတွေပြန်လဲစိုက်ပြိုးဖို့ငွေကြေးအကူအညီပေးနိုင်တဲ့အဖွဲ့အစည်းများအကူအညီပေးနိုင်ပါရန်တင်ပြပါရစေ
။ဟုတ်ကဲ့ဒီသောရရှင်တွေကဒီမကွေးတိုင်းကဒီကျက်သွန်ဆိုင်ခင်းနေရေးမြုပ်ပြီးတော့ဒုက္ခရောက်ရပါတယ်ဆိုတော့ရေးလာလို့တိုက်တိုက်ဆိုင်ဆိုင်မှာပဲကျွန်တော်တို့မြန်မာတခွင်အစီအစဉ်မှာတင်ဆက်ပေးသွားတဲ့သတင်းတစ်ပုဒ်ကိုခုနကလည်းကြားလိုက်ရမယ်ထင်ပါတယ်နော်။ဒီမြန်မာနိုင်ငံကကျက်သွန်ဆိုင်တောင်သူတွေနောက်ပြီးတော့အာလူဆိုင်တောင်သူတွေအတွက်ဒီစိုက်ပျိုးရေးကုန်ကြစေခြင်းများတဲ့အတွက်ကြောင့်မလို့မြန်မာပြည်တွင်းမှာထွက်တဲ့ကျက်သွန်တဲ့အာလူတွေကဈေးကြီးမြင့်ပြီးတော့အဝယ်မလာဖြစ်တဲ့တဖက်နိုင်ငံတရုတ်နိုင်ငံကတင်သွင်းတဲ့ကျက်သွန်တဲ့အာလူတွေကအဝယ်လိုက်နေတဲ့အတွက်ကြောင့်မလို့ကျက်သွန်အာလူတောင်သူတွေတွက်ချိန်မကိုက်ဖက်နဲ့ဒီစီးပွားရေးလေပတ်ဖို့အတွက်အခက်အခဲဖြစ်နေရပါတယ်အစိုးရနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေအကူအညီပေးကြပါဆိုတော့ခုနကအစီအစဉ်မှာကျက်သွန်ဆိုင်တောင်သူတွေကပြောသွားကြပါတယ်အခုဟာရေးကြီးပြန်နေဆိုတော့ဒီနှစ်ကျက်သွန်တွေလည်းအထွတ်နည်းနိုင်ပြီးတော့ပြည်တွင်းပြည်ကျက်သွန်စီတွေလည်းပို့ပြီးတော့မြင့်နိုင်တဲ့အတွက်ကြောင့်မလို့တည်င်းကောင်းတော့မဟုတ်လာပါဘူးနော်သရရှင်တွေရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်ငွေနဲ့မြစ်တာဒေးလက်ဆောင်တောင်းလာတဲ့သရရှင်တွေရဲ့စာတွေကိုလည်းနောက်ပိုင်းမှာဖတ်ပြဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေးလက်ဆောင်ကနေမှဒေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ဆုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်ထင်ယူဆချက်တွေရင်ဖွင့်လာရရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။မြန်မာတိချစ်တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်။မွေးနေ့မြတာဒေးလက်ဆောင်ပါရတဲ့သူလည်းရှိပါတယ်။ဖြူညွန့်နယ်ဝဲကြီးကျေးရွာမှာနေတဲ့တာလီကောင်းရန်ခန့်အတွက်ပါဆိုပြီးတော့မွေးနေ့လက်ဆောင်သချင်းတောင်းရှင်လို့ပါတဲ့ဖေဖေကိုတက်ဝေအောင်နဲ့မေမေမတ်အီမွန်တို့ပါ။ကိုတက်ဝေနဲ့မတ်အီမွန်တေးတောင်းလာတဲ့အီးမေးလ်ထဲမှာဒေးသချင်းနာမည်ရေးလာပေးမယ်လဲ။အကွက်အတုံးလေးတွေပဲပေါ်နေပြီးတော့ကျွန်မပုံစံမျိုးစုံနဲ့ဖတ်ဖို့စူးစမ်းပေးမယ်လဲ။ဖတ်လို့မရတဲ့အတွက်ကြောင့်မလို့ပါသချင်းတောင်းလဲဆိုတာမြင်လို့မရပါဘူးနော်။ဒါကြောင့်မို့ကျမဒီတားလင်းကောင်းရံခန့်အတွက်မြစ်တာဒေးလက်ဆောင်တို့ရွေးချယ်ပြီးတော့ပဲထုတ်လွှင့်ပေးကြပါရစေ။ဒီရောင်မို့တည်ဆူထားတဲ့ပုံမြင်လေးဆိုတဲ့တဲ့ချင်းကိုမွေးနေ့ဒေးလက်ဆောင်တောင်းသူတွေရောနောက်ပြီးတော့မွေးနေ့ရှင်ကူကောင်းရံခန့်ပြီးတော့ VOA တိချစ်တော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။Nothing clear, doesn't matter.
ပါပဲ
နာစင်ကလေးရဲ့ကာပစ်ချစ်ကြတဲ့ချစ်သူတို့ရှိလေတနေ့တော့ရှင်နေနိုင်တော့ခွေမာယာသိညရဲ့သုံးအုံးမောကားတို့ရဲ့မင်းသမီးကိုကိုဆောင်သွားခဲ့ငူမောင်းမပေးလောင်းခဲ့ဟိုးဝေလာမင်းပြောတဲ့ကျေရင်နဲ့ပုံနေကြရဲ့မင်းမောင်းကရောလာတဲ့မုံးလေးငါပေးလာပြန်လေနာစင်ကလေးရဲ့ဒါမှရလောကလေးကွယ်တကူပဲကွယ်အစုံနဲ့အချစ်များတဲ့နာငယ်လေးစားမြေနဲ့ကိုစကားစာပွေတဲ့ချိန်လေးအာငယ်တုံလုံးချင်းရဲ့ငိုတာပြေးတယ်ဟုတ်ဝေလာနဲ့ဝေနေတဲ့ပဲကျေဝေလေးပုံလေးကြတယ်မေမော
ဘာပေါ်ကောက်ကြည့်ရုပ်မာတဲ့စိုးဝကြီးနဲ့ချစ်သူပေါ်မြတ်တာကြီးမာတဲ့မင်းသားလေးတို့တွေ့ဆုံကြတဲ့အခါ
ဒီရမိုတီဆိုထားတဲ့ပုံမြင်လေးဆိုတဲ့သတင်းဖြစ်ပါရဲ့ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းကလေးနဲ့ညပိုင်းနဲ့တင်းနှင်းလာနေမန္တလေးအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အဖြစ်ဒီရည်မှာ Facebook ဆာမင်းနာမှာတိုက်ရိုက်နှာဆွေးနိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုကျမတို့ရဲ့ VOA Internet ဆာမင်းနာပေါ်မှာလည်းနှာဆွေးနိုင်အောင်စီစဉ်ပေးထားပါတယ်။ကျမတို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်ရအောင်ရှင်းလင်းချက်မိကြပါမယ
်
မြန်မာပြည်မှာပေးစာများအစီအစဉ်ကိုမအေးတနာကျော်တင်ဆက်တော်တာပါရှင်ဒီအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်တွေကိုတော့တနင်္လာနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ထူးခြားစာများသတင်းများကဏ္ဍပါဒီကနေ့တင်ဆက်မယ့်အစီအစဉ်မှာတော့ထိုင်းဝန်ကြီးချုပ်ကိုစားသတင်းထောက်လို့ရဲ့မိခွန်းတွေကိုဖြည့်ပေးမယ့်အယုတ်လက်တန်းဒီကိုစက္ကန့်ပိုင်းအတွင်းအပြီးဆိုးဝေးတိုင်းတက်ဆက်ဒီလိုကဘာသွားထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့ရှာဖောင်းတို့ကပြောပြထားပါတယ်
ထိုင်းနိုင်ငံဝန်ကြီးချုပ်ပရယုချာအိုချန်တတိယနောက်တွင်ရဲ့မေကွန်းကိုရှောင်ရှားတဲ့နောက်ဆုံးနေ့လေးကိုတင်ပြလိုက်ပါရစေ။အဲ့ဒါကတော့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ဟာသူ့ရဲ့ပုံတူဆက်ကူကဗျာကြီးယူလာပြီးဒီလူကိုမေးပါလို့ပြောပြီးထွက်သွားတဲ့နီးပါ။ထိုင်းနိုင်ငံမှာနှစ်စဉ်ကျင်းပတဲ့ကလေးများနဲ့အခမ်းအနားမှာအခုလိုလှုပ်သွားခဲ့တာပါ။ထိုင်းနိုင်ငံဟာအခုနှစ်ပိုင်းတွေအတွင်းဘီယင်းစနစ်ကိုဝေဖန်မှုတွေအတွက်ထောင်ဒဏ်အပြစ်ပေးမှုတွေတိုးလာတယ်လို့အစိုးရကလည်းနိုင်ငံရေးလှုပ်ရှားမှုတွေကိုကန့်သတ်တာတွေတိုးလာနေတာပါ။ထိုင်းဝန်ကြီးချုပ်ပရယုတ်ဟာတရင်တော့တယောက်ကိုငပြောခွန်နဲ့ပြစ်ပေါက်ဖူးပြီးတော့တရင်နောက်တွေကိုလည်းတပ်ပစ်လို့ရတယ်လို့ချင်းချောက်ပြောဆိုဖူးပါတယ်။အခုလိုပုံတူဆက်ကူအယုတ်ထားပြီးတဲ့နောက်မှာတော့တရင်နောက်တွေထဲကတချို့ရရမောမောနဲ့သူ့ရဲ့ပုံတူနဲ့ဓာတ်ပုံတွေတွဲရိုက်တာတွေရှိခဲ့ပါတယ်ရှင်
။အင်ဒိုနီးရှားတလေးဆန်ထိန်းသိမ်းဆောက်ရှောက်ရေးအထာရှိရဲ့အလုပ်ထဲမှာကြမ်းကြမ်းမှန်မှန်အလုပ်တစ်ခုကိုတင်ပြပါမယ်။မော်တော်ဆိုင်ကယ်တာယာခွင်လေမင်းမှာဆုမိပြီးဒုက္ခရောက်နေတဲ့မိချောင်းတကောင်ကိုလိုက်ရှာပြီးအချိန်မီကယ်တင်ရတဲ့အလုပ်လည်းပါပါတယ်။နိုင်ငံလေပိုင်းဆူလာဝေစီကျွန်းမြို့တော်ပလူးမြို့မြစ်ထဲမှာတာယာခွင်လေမင်းဆုမိပြီးဒုက္ခရောက်နေတဲ့မိချောင်းတကောင်ကို2016ခုနှစ်လောက်ခရဲကတွေ့ခဲ့ကြတာပါ။အခုနောက်ဆုံးရိုက်ကူးရခဲ့တဲ့ဗီဒီယိုမှာဆိုရင်မိချောင်းဟာအသက်ရှူချက်ပြီးလေကိုခက်ခက်ခဲခဲရှူနေရတာကြောင့်တဖြည်းဖြည်းတိတ်သွားမှဆိုးရင်ပြီးလိုက်ရှာနေရတာပါ။ဒီမိချောင်းကိုအိမ်မွေးတလိမ့်ဆန်အဖြစ်မွေးဖို့တရားဝင်နဲ့ဖမ်းရင်လွတ်သွားတာကနေအခုလိုဖြစ်နေတာလို့ထိမ့်သိမ့်ကယ်ဆယ်ရေးအရာရှိတွေကပြောပါတယ်။မေးစေးသုံးပြီးဖမ်းရင်လည်းမိချောင်းဟာဈေးအာနိသင်မတက်ရောက်ခင် ရေထဲမှာတခြားမိချောင်းတွေနဲ့ရောပြီးတော့ကြောက်သွားမှဆိုတဲ့အတွက်ရေကြချိန်မှာမှတန်လောင်ကြိုင်တွေသုံးပြီးဖမ်းဖို့တရားခွင်းတွေဖယ်ပေးဖို့သူတို့ကစီစဉ်တာပါ
American ပြည်တော်စု Las Vegas မြို့မှာလုပ်နေတဲ့လူသုံးကို Electronic ပစ္စည်း CES ပြပွဲမှာပြသထားတဲ့ Digital လက်သည်ဆိုတဲ့စက်တွေဟာအသေးစိတ်ပုံတွေကိုစက္ကန့်ပိုင်းအတွင်းဆိုပေးနိုင်ပါတယ်။တရုတ်နိုင်ငံအခြေစိုက် O2 လက်သည်ဆိုစည်းကုမ္ပဏီကထုတ်လုပ်တဲ့ Smart လက်သည်ဆိုစက်တစ်ခုဖြစ်ပါတယ်။အသုံးပြုသူကကိုယ်ကြိုက်တဲ့ပုံစံဒီဇိုင်းကိုရွေးလက်သည်ပေါ်မှာဆေးချေတစ်မျိုးကိုလိမ်နောက်ပြီးစက်ထက်ကိုလက်ချောင်းလေးထည့်လိုက်တာနဲ့စက်ကသူ့ဘာသာသူဆေးချေပြတာဖြစ်ပါတယ်။စက်ထက်မှာဒီဇိုင်းပေါင်း1000ကျော်ရှိပြီးတော့ကိုယ့်ဘာသာကိုလိုချင်တဲ့ပုံကိုလည်း smartphone app ကိုတုံးပြီးဆေးချေခိုင်းလို့ရပါတယ်။ဥပမာ selfie လိုမျိုးကိုယ့်တက်ပုံကိုလက်သေးမှာဆိုးနိုင်တာပါ။ဆိုင်တွေမှာလက်သေးသွားဆိုးရင်နှစ်နာရီ3နာရီကြာတတ်ပြီးအခုလိုဆက်နဲ့ဆိုးရင်တော့လက်တစ်ချောင်းကိုစက္ကန့်30လောက်ပဲကြာတာပါ။
ထူးခြားဆံများတဲ့များအပတ်စဉ်ကဏ္ဍကိုကိုငင်းကြတဲ့ရှာဖုံတို့ကတင်ဆက်သွားတာဖြစ်ပါလေရှင
်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်9:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆက
် VOA မြန်မာပိုင်းအစီအစဉ်တွေကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရသောတာရှင်လို့နားဆင်လို့ရတဲ့တေးတချင်တွေတောင်းလို့ရဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရတော့ VOA မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ် 855 ပို့ဟုစာလိုက်ကြီးရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ပါတယ်။ခုတော့ကြားရှိတဲ့အချင်းတွင်တောင်းဆုံးရတဲ့တင်အချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါဦ
း။အမေရိကန်ပြည်တော်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိလာတဲ့သူတွေကိုဌာနေပြန်ဖို့မဲ့အရေးကနေကာကွယ်ပေးထားတဲ့ဒါကားလို့အတူကောက်ခေါ်တဲ့အစီအစဉ်ဏီကုန်းချုပ်သွားနိုင်ခြင်းရှိနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့မှအခိုင်အမာပြောဆိုလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအတိုက်ခံဒီမိုကရက်တစ်ဘက်ကတွေ့ဆုံဆွေးနွေးလို့စိတ်မရှိဘူးဆိုပြီးတော့လည်းသမ္မတကပြောပါတယ်။တချိန်တည်းမှာပဲဓာကာစီစဉ်ကိုအခုနှစ်ကုန်မှအဆုံးသတ်ဖို့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုတော့အမေရိကန်တရားသူကြီးတဦးကပြီးခဲ့တဲ့သတင်းပတ်မှာယာယီတမ်းမြစ်ထားတာပါအမေရိကန်ပြည်တော်စုတွင်းကိုကလေးဘွားမှာတရားမဝင်ရောက်ရှိလာတဲ့တိတ်နေချီတဲ့လူတွေကိုကာကွယ်ပေးထားတဲ့ဓာကာစီစဉ်ညအဲ့ဒီအကာအကွယ်ပေးမှုတွေကိုတက်တန်းတို့လျှောက်ထားချက်တွေကိုဆက်ပြီးတော့လက်ခံသွားမှာဖြစ်တယ်လို့အမေရိကန်ပြည်တော်စုကမနေ့စနေနေ့မှာပြောကြားထားပါတယ်တူနီးရှားနိုင်ငံရဲ့လူမှုရေးနဲ့စီးပွားရေးကိစ္စတွေအပေါ်မချိနှက်မှုတွေကြောင့်မြို့တော်တူနီးအပါအဝင်နိုင်ငံတစ်ဝန်းမှာသတင်းတစ်ဖက်ကြားဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာဒီကနေ့တင်းငင်းကနေနေမှာဆက်ပြီးဆန္ဒပြကြဖို့တမကရီနဲ့နိုင်ငံရေးပါတီတွေကလှုံ့ဆော်နေကြပါတယ်။နိုင်ငံအနာကို23နှစ်ကြာရယူခဲ့တဲ့တမလဆိုင် Al-Abidin bin Ali ကိုဖျောက်ချနိုင်ခဲ့တဲ့တူနီးရှားနိုင်ငံရဲ့အာရပ်နွေဦးတော်လှန်ရေးကဒီနေ့တင်းငင်းကနေနေမှာ9နှစ်ပြည်တာလည်းဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီကသူ့အနေနဲ့သမ္မတတန်6နှစ်ကိုထပ်တိုးသွားဖို့စိတ်ဝင်စားသလို10နှစ်မှာကျင်းပတဲ့ရွေးကောက်ပွဲတွေကိုဖျက်သိမ်းသွားဖို့လည်းစိတ်ဝင်စားဘူးလို့ပြောဆိုလိုက်ပါတယ်ရှင်
။တရင်ချင်းချက်ကမှတင်ငင်ထိုက်ကညပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရင်မကမှဆုံမဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Void Tech Zone ရဖြစ်ပါတယ်။ PO American အတန်မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်မနက်6နာရီခွဲနဲ့9နာရီခွဲတိလိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 3905တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ကျမနန်းလာပါ။
This program has come to you from the Voice of America, Washington.